ဆက်လက်ပြီးတော့ရခိုင်ဘက်ကအခြေအနေတချို့ကိုဆက်ချင်ပါတယ်။ရခိုင်တပ်တော်အေးအေးထိန်းချုပ်ဖို့တာဆူနေတဲ့ရခိုင်ပြည်နယ်အတွင်းဘလို့အခြေအနေဘလို့အလားအလာမျိုးတွေရှိနေပါသလဲ။ VOA ကစောင်းပါတပုတ်ကိုကိုရန်နိုင်နဲ့ဒေါခင်မျိုးသက်တို့ကပြောပြပေးကြမှာပါခင်ဗျာ
။မြန်မာနိုင်ငံမှာအနာသိမ်းထားတဲ့စစ်တပ်ဟာနိုင်ငံတဝန်းကဆရာနာရှင်စန့်ကျင်လှုပ်ရှားမှုတွေတိုက်ပွဲတွေနဲ့အလုံးရှုံနေခြင်းမှာနိုင်ငံနောက်ပိုင်းကရခိုင်ပြည်နယ်မှာတော့ဒေသခံခေါင်းဆောင်တွေဟာပြည်နယ်တွင်းမှာထိရောက်တဲ့အုပ်ချုပ်ရေးနဲ့လုံခြုံရေးပြေးနိုင်တဲ့သူတွေအဖြစ်သူတို့ကိုသူတို့တိဆောက်လာနေကြသလိုသူတို့ဟာစစ်ကောင်စီတပ်ပို့ပြီးတော့တာလွန်ကောင်းမွန်သူတွေဖြစ်တဲ့ဆိုပြီးအနေဆုံးတော့မွတ်စလင်တချို့ကိုဆွဲဆောင်စီးရုံနေကြပါတယ်။ဒါမဲ့လည်းဒီအခြေအနေကရခိုင်ပြည်နယ်အတွင်းမှာရှိတဲ့တခြားမွတ်စလင်အချို့အတွက်တော့စိုးရင်စရာအနေထားဖြစ်လာနေပါတယ်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့2019တုန်းကစစ်တပ်ကနယ်မြေရှင်းလင်းရေးလှုပ်ဆောင်တာကြောင့်အိမ်မှာရှိတဲ့ရိုဟင်ဂျာမွတ်စလင်9000ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရပါတယ်
။ပြီးခဲ့တဲ့ February 1ရက်နေ့မှာစစ်တပ်ကအာဏာသိမ်းချိန်ကအစပြီးနိုင်ငံတော်မှာဆက်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေနဲ့ဒုရုအုံချောက်မှုတွေဖြစ်ပွားခဲ့ပြီးနောက်ပိုင်းမှာတော့လက်နက်ကင်တိုက်ပွဲတွေပါဆက်ပြီးတော့ဖြစ်လာခဲ့တာပါ။ရခိုင်ပြည်နယ်ထဲမှာတော့အတော်လေးကိုငြင်းငြင်းချမ်းချမ်းနဲ့ရှိနေခဲ့တာဖြစ်ပါတယ်။ဒီအခြေအနေတွေကြောင့်ကိုပိုင်အုပ်ချုပ်ခွင့်အတွက်တောင်းဆိုတိုက်ပွဲဝင်နေတဲ့အေးရခိုင်လက်နက်ကင်အဖွဲ့ဦးဆောင်တဲ့ရခိုင်လူမျိုးတွေအတွက်တော့အခွင့်အလမ်းပြက်
အေးအဖွဲ့ဟာပြီးခဲ့တဲ့နှစ်လေကစပြီးတော့ရခိုင်ပြည်နယ်အတွင်းမှာကိုပိုင်အုပ်ချုပ်ရေးအဖွဲ့တွေကိုစတင်တီထောင်လာနေပြီးပြည်နယ်အတွင်းမှာနေထိုင်ကြတဲ့သူတွေကိုလည်းခိုးမှုဓမြမှုမြေယာမြင်းပွားမှုတွေနဲ့ပတ်သက်ပြီးတော့ဥပဒေကြောင့်ရဖြေရှင်းတာတွေလုပ်ဖို့အတွက်တိုင်ကြားနိုင်တယ်လို့ပြောကြားခဲ့ပါတယ်။အေးရခိုင်တပ်မတော်ရဲ့စစ်ဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ကဘင်္ဂလားဒေ့ရှ်နိုင်ငံကဖူထိုမာလိုအာလိုသတင်းဌာနနဲ့တွေ့ဆုံမေးမြန်းခဲ့မှာတော့ရခိုင်ပြည်နယ်အတွင်းမှာကိုပိုင်အုပ်ချုပ်ရေးတရက်ကိုဖွဲ့စည်းထားပြီးတရားစီရင်စနစ်တရက်ကိုလည်းထူထောင်ထားတဲ့အကြောင်းဒါပြင်အခွန်စနစ်ကိုလည်းလှုပ်ဆောင်ထားတဲ့အကြောင်းပြောခဲ့ပါတယ်။ဒါဟာဘာမှမထူးဆန်းပဲလက်နက်ကင်တိုက်ပွဲဝင်နေတဲ့တိုင်းရင်းသားအဖွဲ့အလုံးဟာသူတို့ဒေသထဲမှာသူတို့ဘာသာသူတို့ကိုပိုင်အုပ်ချုပ်ရေးအဖွဲ့ရှိတယ်လို့လည်းပြောပါတယ်
။အေးရခိုင်တပ်တော်အနေနဲ့မြန်မာစစ်တပ်ဖက်ကထိထိရောက်ရောက်မအုပ်ချုပ်နိုင်တဲ့နေရာတွေကိုအခွင့်အကောင်းယူပြီးတော့အုပ်ချုပ်နိုင်တယ်လို့ဝင်လက်ဖောင်ဒေးရှင်းအမှုဆောင်ညွှန်ကြားမှုခိုင်ကောင်းဆန်ကပြောပါတယ်။ဘသူကမှစစ်တပ်ကိုမယုံပါဘူး။ဒါကြောင့်အတော်များများကတခုခုဖြစ်ပြီးဆိုရင်အေးအဖွဲ့ကိုအားကိုးချပါတယ်။ဒါ့အပြင်မတူညီတဲ့လူမှုအတိုင်းဝိုင်းတွေကြားပြဿနာတစုံတရာဖြစ်လာတဲ့အခါမှာလည်းအခြေအနေတွေပိုးပြီးဆိုးမသွားအောင်အေးအဖွဲ့ကထိန်းချုပ်နိုင်စွမ်းရှိတယ်လို့ခိုင်ကောင်းဆန်ကပြောပါတယ်။အေးအဖွဲ့ဟာဒေသရင်းမှာလည်းယုံကြည်မှုတွေပိုးပြီးရလာနေပါတယ်။ဘင်္ဂလားဒေ့ရှ်သတင်းဌာနနဲ့အင်တာဗျူးမှာတော့ဗိုလ်ချုပ်ထွန်းမြတ်နိုင်ကရိုဟင်ဂျာတွေနဲ့ဗုဒ္ဓဘာသာရခိုင်တွေကြားကိစ္စတွေကိုလည်းဆွေးနွေးခဲ့ပြီးအားလုံးဟာမြန်မာစစ်တပ်ကိုဆန့်ကျင်နေကြတာကြောင့်ရခိုင်ပြည်နယ်မှာရှိတဲ့သူတွေအားလုံးအတူတကွရှိစေခြင်းနဲ့ပြောခဲ့ပါတယ်။ရခိုင်ပြည်သူအများစုကတော့အေးအဖွဲ့ပေါ်မှာအပြစ်သဘောဆောင်အကောင့်မြင်နေတယ်။အချို့မွတ်စလင်တွေကတော့သူတို့အနေနဲ့အပြစ်ဝယုံကြည်လို့မရကြောင်းနဲ့မြန်မာစစ်တပ်နဲ့အေးအဖွဲ့ကြားအာနာလွန်ဆွဲဖို့ဆိုရင်နေကြပါတ
ယ်။စကောင်စီဘက်ကတော့မွတ်စလင်မျိုးရီကကျေးရွာအုပ်ချုပ်ရေးအဖွဲ့ဝင်တွေနဲ့ကျေးရွာလူကြီးတွေကိုအေးအေးအဖွဲ့နဲ့မပတ်သက်ဖို့တတိပေးတာတွေလုပ်နေပါတယ်။စကောင်စီတပ်ဖွဲ့ဝင်တွေဟာဒေသခံတွေကိုသဘုံဖွဲ့တွေနဲ့ဆက်ဆက်မှုရှိရဲဆိုပြီးအကြမ်းဖက်မှုတိုက်ဖျက်ရေးဥတွေနဲ့ဖမ်းဆီးတရားစွဲတာတွေကိုမကြာခဏဆုပ်လို့လှုပ်ဆောင်နေတယ်လို့လည်းဒေသခံတွေကပြောပါတယ်။ဒါပြန်သက်14နှစ်အရွယ်မွတ်စလင်လူငယ်တူဖမ်းခံရတဲ့ဒေသခံတောင်းဝန်ရှိသူတူအသက်ခံရတာအပါအဝင်မကြသေးခင်ကဖြစ်ခဲ့တဲ့ကိစ္စတွေနဲ့ပတ်သက်ပြီးမွတ်စလင်တွေအတော်များများကစိုးရိမ်နေကြပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလတုန်းကတော့အစ္စလာမ်ဘာသာရေးကျောင်းတစ်ခုနဲ့ကျောင်းထဲမှာရှိတဲ့အဆောင်တစ်ခုမိရှုခံခဲ့ရပါတယ်။မနေ့ကဇန်နဝါရီလနဲ့နိုဝင်ဘာ25ရက်နေ့အတွင်းမှာမောင်းနှောဒေသမှာမိလောင်ကျမှု73ကြိမ်ဖြစ်ပွားခဲ့ပြီးတော့အဲ့ထဲမှာ71ခုကတော့မွတ်စလင်ကျေးရွာတွေမှာဖြစ်တယ်လို့တရားဝင်သတင်းထုတ်ပြန်ချက်တွေကဆိုပါတယ်။ရခိုင်ပြည်နယ်ဟာတည်ငြိမ်နေတဲ့ပုံရှိတယ်လို့မြင်ရပါတယ်။ဒါပေမဲ့လက်တွေ့မှာတော့ရခိုင်ပြည်နယ်ဟာအချိန်မီးပောက်ကွဲသွားနိုင်တဲ့ဘုံတလုံးလိုဖြစ်နေပြီးမမြင်နိုင်တဲ့ပြဿနာတွေအများကြီးရှိတယ်လို့ရခိုင်ကျောင်းသားသမဂ္ဂအဖွဲ့ရဲ့ဥက္ကဋ္ဌကိုဖုံးပြဖြူကစစ်တွေမျိုးကနေ VOA ကိုပြောပါတယ်
။အေးရခိုင်အဖွဲ့နဲ့ရခိုင်မျိုးသားအဖွဲ့ချုပ် ULL အဖွဲ့ခေါင်းဆောင်တွေကတော့မကြာသေးခင်ကဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေကိုပြစ်တင်ရှုံချလိုက်ပြီးဒီအကြမ်းဖက်မှုတွေဟာလူတွေကြားမှာစိုးရိမ်မှုတွေဖြစ်လာအောင်လုံဆောင်တာဖြစ်တယ်လို့ပြောလိုက်ပါတယ်။ဒီကိစ္စကိုစုံစမ်းစစ်ဆေးပြီးဒေသခံတွေအတွက်လုံခြုံရေးတွေကိုချထားပေးသွားမယ်လို့ပြောပါတယ်။ရခိုင်မျိုးသားပါတီ ANP ရဲ့ဘိုးအလုံမှုဆောင်ကော်မတီဝင်ဦးထွန်းအောင်ကျော်ကလည်းလူမှုအတိုင်းဝန်းနှစ်ခုစလုံးမှာရှိနေတဲ့သူတွေကလည်း
ကျွန်တော်နှစ်ဆက်တစ်ခုနဲ့တုံးကလူမျိုးလူမျိုးရေးကျမ်းဖက်မှုတွေဖြစ်မလာအောင်ရိကြီးကြီးထားနေကြတာဖြစ်ပြီးလူမှုအတိုင်းဝန်းနှစ်ခုစလုံးမှာရှိတဲ့ခေါင်းဆောင်တွေကအချင်းတွေကိုတည်တည်ငြိမ်ငြိမ်ရှိအောင်လှုပ်ဆောင်နေကြပါတယ်လို့ပြောပါတယ်အခုလက်လုံးမှာဒီမှာမှုတွေရှိနေပေမဲ့လည်းမွတ်စလင်အတော်များများအတွက်ကတော့စစ်ကောင်စီတပ်တွေဟာသူတို့အတွက်ပို့ပြီးတော့ကြီးမားတဲ့အခြေအနေမှုဖြစ င်းတွေကိုလည်းခီးသွားလာဝင်ပိတ်ပင်ခံထားတယ်လို့အိမ်မှာရှိတဲ့မွတ်စလင်တွေကပြောပါတယ်။အေးအေးရခိုင်နဲ့တကိုင်းဘက်ကကျွန်တော်တို့ရွာကိုလာပြီးတော့သူတို့နဲ့ပူးပေါင်းမှုစီးယုံပါတယ်။တကယ်လို့သူတို့အောင်မြင်ပြီးတော့ရခိုင်ပြည်နယ်ကိုလုံးဝထိန်းချုပ်နိုင်ရင်ကျွန်တော်တို့အနေနဲ့တန်းတူအခွင့်အရေးရမယ်လို့ပြောကြောင်းအဒူမာလင်းကပြောပါတယ်။ကျွန်တော်တို့အနေနဲ့အေးအေးကိုအပြည့်အဝမယုံနိုင်ပေမဲ့လည်းအတော်များများကတော့အခြေအနေကိုစောင့်ကြည့်နေကြပြီးသူတို့အတွက်ပုံမှန်ကောင်းမွန်တဲ့အခြေအနေကိုဖန်တီးပေးနိုင်မဲ့သူတွေဘက်ကိုသွားမှဖြစ်တယ်လို့သူကဆက်ပြောပါတယ်။သူတို့အနေနဲ့တခြားသွားစရာလည်းနေရာမရှိတဲ့အတွက်အခုခါမှမြန်မာစစ်တပ်ကိုရရခိုင်တပ်မတော်ကိုပါကြောက်နေရပြီးသူတို့ရဲ့အမိန့်တွေကိုလိုက်နာနေရတယ်လို့လည်းပြောပါတယ်ခင်ဗျာ။